အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်တို့တယ်လီဖုန်းဆက်စကားပြောဆိုခဲ့ပြီးတဲ့နောက်တရုတ်နဲ့အမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးမှာအနောက်ရှက်ဖြစ်တာဒါမှမဟုတ်ပျက်စီးသွားစေတာမျိုးမဖြစ်ဖို့သူ့အနေနဲ့မျှော်လင့်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကဒီကနေ့ပြောပါရယ်ခုလိုတယ်လီဖုန်းနဲ့စကားပြောဆိုခဲ့ကြတာဟာတိုင်ဝမ်ရဲ့လက်ကွယ်လေးတစ်ခုလားဖြစ်တယ်လို့လည်းဝန်ကြီးကပြောပါရယ်ဒီမိုကရေစီနှိမ့်ချအုပ်ချုပ်နေတဲ့တိုင်ဝမ်ကိုတရုတ်ပြည်မကြီးရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောဆိုထားတယ်လို့တိုင်ဝမ်ကိုတရုတ်ပြည်မကြီးထိန်းချုပ်မှုအောက်ရောက်ဖို့စီးရင်အားသုံးတာကိုဆွတ်လွန်မှာမဟုတ်ဘူးလို့လည်းတရုတ်ကပြောဆိုထားတာပါတိုင်ဝမ်သမ္မတကိုတောက်ကြနေကတယ်လီဖုန်းဆက်ခဲ့တဲ့အတွက်ထရမ့်ကိုကြည်ကြဲပြင်းပြဝေဖန်နေကြပါရယ်ဒါပေမဲ့လည်းသမ္မတရွေးကောက်ပွဲအောင်မြင်တာကိုတိုင်ဝမ်သမ္မတကတယ်လီဖုန်းဆက်ပြီးတော့ဂုဏ်ပြုစကားပြောရတာဖြစ်တယ်လို့ထရမ့်ကသူ့ရဲ့ Twitter စာမျက်နှာကနေတုံ့ပြန်ပါရယ်နောက်ပိုင်းမှာတော့အမေရိကန်ကနေတိုင်ဝမ်ကိုဒေါ်လာဘီလီယံနဲ့ချီစစ်လက်နက်ကိရိယာတွေဘလို့ရောင်းချပေးနေတယ်ဆိုတာစိတ်ဝင်စားစရာကောင်းမယ်လို့တိုင်ဝမ်ရဲ့ဂုဏ်ပြုစကားကိုလက်ခံလိုက်ဖို့မတင်ဘူးဆိုပြီးတော့ထရမ့်ကပြောပြန်ပါတယ်ထရမ့်ရဲ့တိုင်ဝမ်သမ္မတတို့တယ်လီဖုန်းဆက်စကားပြောဆိုတာဟာအမေရိကန်တို့ရဲ့ဆဲဆုနဲ့နဲ့ချီကျင့်သုံးလာတဲ့မူဝါဒကိုချိုးပေါက်တဲ့လောက်ရအဖြစ်ရှုမြင်ကြတယ်လို့ဒီလိုလိုရကြောင့်ထရမ့်တာဝန်မစခင်မှာအမေရိကန်နဲ့တရုတ်တို့ရဲ့ဆက်ဆံရေးတင်းမာလာစေနိုင်တဲ့အနေအထားရှိတယ်လို့လည်းရှုမြင်ကြပါတယ်နိုင်ငံကရေးနဲ့ပတ်သက်လို့တိုင်ဝမ်ရဲ့ပအဝင်ပတ်သက်မှုကိုအမေရိကန်နိုင်ငံကဆက်ပြီးတော့ထောက်ခံသွားဖို့မျှော်လင့်နေအကြောင်းထိုင်ဝမ်သမ္မတဆိုင်ကတယ်လီဖုန်းဆက်ချိန်တွင်ပြောဆိုခဲ့တယ်လို့ထိုင်ဝမ်သမ္မတရုံးကတောက်ကြနေကထုတ်ပြန်ချက်မှာဖော်ပြပါတယ်ခုလိုစကားပြောဆိုတာကိုတရုတ်နိုင်ငံအတွက်အလေးနဲ့ထားမယ်ကိစ္စတခုဖြစ်ကိုးစားပြုနေတယ်လို့တရုတ်နိုင်ငံပိုင်သတင်းဌာန CCTV ကဖတ်ကြားသွားတဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒါအပြင်ကမ္ဘာမှာတရုတ်နိုင်ငံတခုတည်းရှိပြီးတော့တိုင်ဝမ်ဟာတရုတ်နိုင်ငံကနေခွဲခြားလို့မရတဲ့အစိတ်အပိုင်းဖြစ်တယ်လို့လည်း CCTV သတင်းတင်ဆက်သူကဖတ်ကြားသွားပါတယ်ရှင်။